ြောတာလည်း2010ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်ဆိုတာကိုပြန်ကြောင်းကြည့်မယ်ဆိုတော့ကျွန်တော်ထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာကမ်ဘီယားနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်နေတယ်လို့ထင်တာပဲရှင
့်ဟုတ်ပါရဲ့ခင်ဗျအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုဟန်တာပြီးမှုအတွက်ICJ ကိုဆောက်လဲတယ် apply လုပ်တယ် application တင်တယ်ဆိုတဲ့သဘောလိုဒီဆောင်ရမှာဖြစ်ပါတ
ယ်ဒါ request လုပ်တယ်ပေါ့
တို့ကလည်း request လုပ်တယ်ဆိုတော့မိသားရခင်ဆောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကမ္ဘာကရောစိတ်ဝင်စားဆုံးသတင်းတွေဖြစ်တယ်နောက်ပြီးတော့21ရာစုမှာပထမဆုံးတွေ့လာရတဲ့စိန်ခေါ်မှုတွေလည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီအချိန်မှာပြီးသွားပြီမယ်နောက်ဖြစ်မှာအစဉ်အဆက်တို့ကူကားလာကြနိုင်မယ်ဒါကကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်ဒီလုံးပေါ်တဲ့အစင်လာတစ်ခုလက်ဖြစ်သွားမှဖြစ်ပါတယ်အခုဒီဒီကိစ္စအရေးကြီးတာကဒေါန်ဆန်စီဂရန်တော်ရောက်ပြီးတော့ခြေပဆောက်လဲရဆွဲခါမှာလည်းအ
များပေါ်ပြီးစိတ်ဝင်စားရသွားတယ်နောက်မြန်မာနိုင်ငံအတွက်ကဒီကိစ္စကဒါတော်တော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေဘာပဲဖြစ်ဖြစ်ဒါလူ့ခွင့်ရေးချိုးဖောက်မှုတွေရင်စစ်ဆိုးရလက်ထက်တွေအစဉ်ဆက်ရှိခဲ့ရဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေပဆောက်လဲရတယ်ဆိုတဲ့အစဉ်ကိုရောက်လာတဲ့အခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတော်တော်အရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ
်ဟုတ်ပါတယ်စိတ်ကိုအရေးကြီးတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီလိုမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြရဲဦးနိုင်ငံတကာပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့ကဘာကြီးဖြစ်သွားလဲဆိုတော့ခင်ဗျတိတ်အကြီးရဲ့ကိစ္စဖြစ်ပါတယ်အဲဒါကြောင့်လည်းမြန်မာပြည်သူတွေလည်းတိတ်အလေးနဲ့ထားရတွေ့ရပါတယ
်ဟုတ်ကဲ့ကမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီဂျီနိုဆိုက်ကွန်ဗင်းရှင်းပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာပြည်ညစာချုပ်ကိုချိုးဖောက်တယ်ဆိုတော့ဆွတ်ဆွတ်ကျနဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတ်တာလေးဒီသဟိတ်ကခုံရုံးမှာဒီလာထဲမှာပဲပေါ့နော်ကျွန်တော်တို့တွေ့နေကြရသေးပြီဆိုတော့ဒီဂျာနာဘွဲဥကြောတနာကိုယ်တိုင်လည်းတွားပြီးတော့ဒိန်းယူခဲ့ရဲဆိုတဲ့အခါကျတော့ဒီဂျာနာဘွဲမှာအတိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တူအတိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားကြရလေးဘာလေးတုံ့တက်နေလဲ
ပထမနေ့ကတော့ကမ်ဘီယာဘက်ကသူတို့မြေတားဆန်လျှောက်ထားတယ်အတိကသူတို့လူချင်းတာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးဆက်ဖြတ်မှုခံရမဲ့အနေကြောင့်နေတယ်စိတ်ကိုအရေးတကြီးလွှမ်းနေတယ်အဲ့ဒါကိုတားပြပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ provisional measure ကိုခေါ်ရပါလေ။ Let law line ဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပြပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ရှောက်ထားချက်ဖြစ်ပါတယ်။အဲသူတို့ရဲ့ရှောက်ထားချက်မှာအဓိကကတော့ဒီလူတွေဟာအန်ဒီတကယ်ကြောက်ရွံ့နေတဲ့ဆိုတာကိုသူတို့သရုပ်ဖွာတယ်ဘလို့စက်ခဲ့တယ်ဘလို့ဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင် confuse ဖြစ်သွားအောင်ကိုထောက်ထားရင်သူတို့တင်ပြပါတယ်။အဲဒါကမြန်မာနိုင်ငံဘက်ကအဓိကရှောက်ထားချက်ဖြစ်ပါတယ်။အဲဒီကြောင်ဒီကိစ္စမှာမြန်မာနိုင်ငံကိုအဲ့လိုဆက်မဖြစ်အောင်တားပြပါဆိုတော့သူတို့လိုအပ်ချက်တွေကိုထောက်ပြပြောတာတောက်ဖို့ဖြစ်ပါတယ်။
ဒါကံပြာဘက်ကအကြီးကဲ
ပထမနေ့မှာ
ဒုတိယနေ့ကျတော့မြန်မာဘက်ကဒါကိုခုခံချေပါလာကိုကျွန်တော်လည်းတွေ့ရကျွန်တော်လည်းတော်များများတော့ဒီတိတ်ဆယူဟိုတင်ပြခဲ့သေးပါပြီ။ဒါပေမဲ့ပြန်ပြီးတော့ဟိုပြန် wrap တဘောလေးပေါ့ပြန်ပြီးအနှစ်ချုပ်လုပ်တဲ့တဘောလေးပေါ့နော်။ဆိုတော့မြန်မာဘက်ကဘလောက်ခံနေမှာမှာဟိုချောက်တဲ့ခဲ့တာတွေ့ရတယ်
။ဒီတော့ကမ်ဘီယာဘက်ကတင်ပြတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများမငင်းနိုင်တဲ့အချက်တွေပါကျွန်တော်သတင်းတွေမှာလည်းကြာခဏလုံးမကြတဲ့ကိစ္စတွေဖြစ်တယ်။ကုလသမဂ္ဂက FMM လို့ခေါ်တဲ့အဲဒီ Fact Finding Mission ကျလိုက်စာဖူရဲ့အဖွဲ့ရဲ့အစီအစဉ်ခဏရဲ့အများကြီးထွက်ထားတဲ့ကိစ္စဆိုတော့ကမ်ဘီယာဘက်ကအဲ့ဒါတွေကိုပဲအဓိကကိုးကားပြီးတင်ပြသွားပါတယ်။မြန်မာဘက်ကလည်းအဲ့ဒါတွေကိုအကုန်လုံးမဟုတ်ခဲ့ဘူးလို့ဇွတ်မကျင်းပါဘူး။တကယ်ငင်းလို့လည်းပဲအတိတ်ပဲရှိမှာမဟုတ်ဘူးသူတွေကသိကြမှာပဲ။ဆိုတော့ဟုတ်တယ်ဒီကိစ္စတွေမှာဒီလိုဖြစ်ခဲ့တာလည်းရှိတယ်သို့တော်လည်းပဲဒီကိစ္စတွေဒီ genocide လူမျိုးတုံးဆက်ဖြတ်ဖို့ယူရတဲ့လူကမဟုတ်ဘူးအဲဒီတရားဥပဒေစကားဝင်လာပြီအဲဒီတင်မှုမြောက်ဖို့ဆို intent အရေးကြီးရဲ့ဒါဒီလူမျိုးပျောက်သွားအောင်လုပ်မယ်ဆိုရွေးချက်မရှိဘူးဆိုတော့သူဥပဒေရောင်ရခုခံခြေပါပါတယ်အဓိကအဖြစ်ဒီလူတွေကျွလွန်တဲ့တင်မှုကိုပြည်သူဥပဒေရအရေးမူနဲ့ရှိခဲ့အင်းနေကိစ္စဆိုစစ်တပ်ကလူတွေကိုယ်တို့ပြစ်ပြခဲ့ပြီမလဲလူပြန်ထုတ်လိုက်တယ်တကယ်ဆိုင်ပတ်သက်ပြီးပြည်သူတော်တော်များများမကျေနပ်ဘူးဆိုတော့လည်းပြောတယ်ဒီအချက်လက်တိုင်းကိုသူတို့မမြင်ဘူးဆိုတော့မြန်မာရဲ့အဓိကခုခံခြေပါတဲ့ကိစ္စတရားဥပဒေကြောင့်ဖြစ်တယ်နံပါတ်1ရွေးချက်မရှိဘူးနံပါတ်2တာဟာ humanitarian crimes ဖြစ်တယ်လူတွေကိုအစုလိုက်တိုင်းမောင်းထုတ်ဖို့ကြိုးစားခဲ့တာလည်းရှိတယ်ရက်စက်မှုတွေကျူးလွန်နေတယ်ဒါပေမဲ့လူမျိုးတုံးဆိုတာမဟုတ်ဘူးနောက်တစ်ခုသူတို့စိတ်ခေါ်တာကတော့ဂမ်ဘီယာနိုင်ငံဟာမဆောက်ထားခြင်းဘူးမြန်မာနိုင်ငံရဲ့လူ့အကြံဂမ်ဘီယာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူးဒါ OIC ကြောက်ပေးလို့သူတို့ဆွဲဆူနေတာဖြစ်တဲ့ဆိုရဟိုဘက်ကလူတွေနဲ့အမှုပေါ်တော့အောင်ပေါ်လေအဲ့လိုသဘောမျိုးဥပဒေကြောင့်ကိုအခြေခံပြီးဆောက်လဲတာတွေ့ရပါ
ဘူး OIC ဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုကင်တာပေါ့နော်ဒါပေမဲ့ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင် initiate ပေါ့သူတို့ကိုယ်တိုင်ဦးဆောင်ပြီးတော့ဒီတရားရုံးကြီးကဒီအမှုကိုလုပ်ခဲ့တာမှန်တယ်ပြီးခဲ့တဲ့ဒီကုလသမဂ္ဂထူးထူးညီလာခံမှာတော့ငါကြတော့ OIC ตัวอะไรกูอ้วนซีเนี่ยอพ่อวันนี้กูขึ้นเนี่ยอู้สรตู้อพ่อวันนั้นน่ะขึ้นแต่ที่OICอพ่อยาทอกกันละอ๋อตู้จูบันเนี่ยแต่ช้านักงานนี่ทอกกันไม่อยากเลยตู้จูบันเนี่ยสอดีทอกกันไม่ใช่ละมันนี่แม่ลูกดีอะไรตู้นักงานตะคุยอะเดี๋ยวเสียอาชีพเดี๋ยวตกเย็นเอาเลยจ้าวไปอะไรน่าเบื่อตู้เบื่อละน่าแพ้ปริปักขันยากเลยสิว่าบ่เนาะตู้เอาเลยตอนนั้นเราตู้ชิบะตัวละตู้ยาเลยเดี๋ยวมีมาบักตู้สายบะเลยบ่จ้าวจ้าวบะเลยเดี ဟုတ်ပါဘူးဗျာဘင်္ဂလားဒေ့ရှ်ဆိုနိုင်ငံဟုတ်ဆိုရင်ဟုတ်တယ်ပေါ့ဘင်္ဂလားဒေ့ရှ်ကအဲ့ဒီအာတီကယ်တစ်ခုကိုသူကရန်ဇာဘ်လုပ်ထားတယ်လမ်းညာကိုပြောထားတော့ဘင်္ဂလားဒေ့ရှ်ဆွဲလို့မရကြဘူးမရပါဘူးအဲ့ဒါကျွန်တော်ထင်တယ်ဂမ်ဘီယာနိုင်ငံကလည်းသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့ဒီအမှုကကျွန်တော်စိုက်ဆိုတဲ့စကလုံးကတော်လေးကျန်ပြက်လာ ਉਹ ဆိ စဆိုင်ရင်မှလည်းတိတ်ကိုသတိထားတဲ့စကားလုံးတစ်ခုပေါ့နော်။ဆိုတော့ဒါကိုတင်တဲ့အချိန်မှာဒီမှာဂမ်ဘီယာနိုင်ငံနဲ့ဒီအငင်းပွားစရာယူတော့သူအရန်ထောက်ပြီးတော့ဆိုတာထက်သူကအချက်လန်နေပေါ့ကုလသမဂ္ဂရှာဖွေထားတဲ့အချက်တွေထောက်ဒီချက်တွေဒီချက်တွေဖြစ်ခဲ့တယ်။ဆိုတော့ဒီချက်တွေကိုယာယီမှဆက်မဖြစ်အောင်ဟန့်တားဖို့ဆိုတာပဲအဓိကဥတည်တယ်လို့ကျွန်မထင်တယ
်။မှန်ပါတယ်အဓိကဟန့်တားဖို့သူကပြောတယ်လောလောဆယ် agency ပါအဲ့အရေးတကြီးလူအနေရဟာအခုမှမဟန်တာလိုက်ရင်လူပြုံကုန်နေတယ်ဆိုတဲ့သဘောမျိုးပြောတယ်ဒါပေမဲ့ညီမတက်ကရှင်းနေရေးအဲ့ William Chambers ဆောက်လဲရမှာအဲ့လိုသဘောမျိုးမဆက်ရောက်ပါဘူးတဲ့ဒါကြောင့်လဲဆိုတော့ကုလသမဂ္ဂရဲ့အချက်လက်ချက်ဘူးရဲ့ဖွင့်ရအစီအစဉ်ကို mention ပြတယ်2018မှာထုတ်ခဲ့တဲ့အစီအစဉ်ခံစားစိတ်ကိုအေးကြီးနေပြီးတော့ပြောခဲ့တယ်ဒါပေမဲ့2019အစီအစဉ်ခံစားမှာအဲ့လိုမပြင်းထန်တော့ဘူးဆိုတော့ agency မရှိတော့ဘူးအချိန်ကအရင်ကတည်းကမှတင်းမှန်မှုရောက်သွားခဲ့ပြီအခုအချိန်မှာအဲ့လိုစစ်စစ်ရေးလည်းမရှိတော့ဘူးဘာညာဆိုတော့ဒီကဟာအဲ့လိုလောလောဆယ်ထုတ်ပြစရာလည်းမလိုဘူးဆိုပြီးတော့လည်းပဲဒါဒီဘက်ကမြန်မာသားက
ဆက်ပါသွားဆက်ပါတော့နော်ဒီခြေပါရဲ့ရက်ပြီးတော့ပဲဂျူခွေအဖွဲ့ကြီးထောက်ပြရတယ်ချက်ချင်းထွက်လာတယ်လေဆိုတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွင်မှာဘယ်ရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့အခြေအနေတွေရှိရဆိုတာမျိုးပေါ့နော်ဒါကြတော့လူခွေရှူတော်ကလူတောင်ရှူတော်ကနေပြီးတော့တင်ကြရတယ်ရှိတာပေါ့ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နေပါတယ်ဒေါက်ဆန်းစုကြည်လည်းပြောတယ်ဒီရခိုင်ပြည်နယ်ရဲ့အရေးကိစ္စကသမိုင်းကောင်းတဲ့ချီပြီးတော့တော်တော်ရှုပ်ထွေးတဲ့ကိစ္စကူဖြစ်တဲ့အခါကျတော့လက်ရှိအခြေအနေရှုပ်ထွေးနေတဲ့အချိန်မှာကိုယ်တိုင်ပြည်ရင်းမှာရှိတဲ့ဥပဒေတွေနဲ့လည်းအထိုင်မှစီမံဆောင်ရွက်နေပါတယ်ဆိုတော့ဒေါက်ဆန်းစုကြည်ထောက်ပြပြီးတော့ပြောသွားရရှိတယ်ဆိုတော့အဲ့ဒီဟာရရှိနေတဲ့အချိန်မှာနိုင်ငံတကာကလောလောဆယ်ဝင်လာမယ်ဆိုလို့ရှိရင်ဒါကလက်ရှိဆောင်ရွက်ချက်တွေမှာအဟံသာဖြစ်နိုင်တယ်ဆိုတာမျိုးပေါ့နော်သူကအဲ့ဒါလည်းပြောပါမယ်အဲ့ဒီအောက်သာဒီအမှုစီရင်တဲ့အပိုင်းမှာဘယ်လောက်ထိထိုင်ထိုင်မှာတရားသူကြီးအနေနဲ့ထည့်သွင်းစဉ်းစားမယ်အချက်ဖြစ်နိုင်ပါမလား
တရားသူကြီးကတော့အချက်လက်ကောဥပဒေကြောင်းကိုနှစ်ခုလုံးစဉ်းစားမှာပဲဒါမှအချက်လက်ထဲဥပဒေကြောင်းကိုပဲအားထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိကျက်နာကိုပြည်လည်နိုင်တဲ့ဆရာတို့လည်းပဲတရားစီရင်ပါစဉ်းစားမယ်ထင်တယ်။ဒေါအောင်ဆန်းစုကြည်ကလည်းအဲ့ဒါကိုပြောပြပါတယ်။မြန်မာနိုင်ငံရဲ့အခုလက်ရှိချင်းဆိုင်နေရတဲ့အခြေအနေနဲ့ဒီအခုရဲ့အကျိုးပေးမှုမှာအကောင့်ဘက်ကိုသွားနေတာအဆိုးအကောင့်ကိုထက်သင်းစဉ်းစားဖို့ဆိုလည်းသူကပြောထားတာဆိုတော့အဲ့ဒါကိုလည်းထက်သင်းစဉ်းစားကြလိမ့်မယ်ထင်ပါတယ်။ဟု
တ်ဒေါအောင်ဆန်းစုကြည်ကပြောတယ်ဒီကိစ္စကြီးမှာဆိုလို့ရှိရင်ဒါအကျန်းဖတ်မှုရှိလို့ဒီရဲ့အရင်းအမြစ်ကိုကဒီအကျန်းဖတ်မှုတွေကိုနိုင်နေနဲ့ဖြစ်ရပါတယ်လို့တော့သူကပြောတာပေါ့ဒါပေမဲ့တစ်ဖက်မှာကြာလဲလူခွေရှူအောင်ရှိတဲ့အခါကျတော့ဒီလောက်လူဦးရေများများဆဆာကြီးဒီလောက်တကြိုင်နဲ့တွားတဲ့ကိစ္စမျိုးဆွဲခါကျတော့ဂန္ဒီယာထောက်ပြလဲအဲ့ဒါလဲလို့ကျွန်မထင်တယ်သူကကျွန်တော် site ဆိုတဲ့အစုံအလုံးဆိုတာတည်းသူတို့ကဒီလိုလူမျိုးတစ်ခုလုံးပြုံးကြီးသွားတော့အောင်ရည်ရွယ်တဲ့ဥတည်သွားစေနိုင်တဲ့အခြေအနေမျိုးပေါ့သူတို့ကတော့အဲ့လိုအခြေအနေမျိုးပေါ့သူကဒါကြီးကကျွန်တော်စိုက်မြောက်ပြီးမြောက်ပြီးဆိုတော့အငင်းပွားတယ်ဆိုတာတည်းသူကဖြစ်ပြက်သွားတဲ့အခြေအနေကြီးကတိတ်ကူဆူဆူဝါဖြစ်တယ်ပေါ့ဆိုတော့ဒါကြီးကိုဟန့်ထားဖို့လိုအပ်တယ်ဆိုတာကိုပဲထောက်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်စိုက်ဆွဲစကားလုံးသုံးပြီးလူပိုင်းမှလည်းကဘာမျိုးလုံးပြီးမှဆုံးဖြစ်လာကြတာဟုတ်အဲ့ဒီမှာလည်းဒီတရားရုံးကလည်းအပြင်းထန်လုပ်တာကတော့မြန်မာဘက်ကလည်းစဉ်းရင်းရဲအများကြီးရသွားနေတော့ငါတို့ဟာစိတ်လိုက်မှန်မှလုံးလုံးမဖြစ်ဘူးပြဿနာတော့အမှန်တကယ်ရှိတယ်သမိုင်းကြောင်းနဲ့ရှေ့ကြပြီးရှိရတယ်ဥပဒေကြောင်းအရဖြည့်ရှင်းရသိခက်ခဲတဲ့အခြေအနေရှိဒါပေမဲ့လူသားဆန်ဆန်စဉ်းစားရမယ်ဒီလိုအဲ့လိုဖြည့်ရှင်းဖို့အဖြစ်မရှိတဲ့ဆပ်လိုက်ကကန်ထုတ်လိုက်ကဆိုတာမျိုးတော့မဖြစ်သင့်ဘူးဆိုတာတော့မြန်မာဘက်ကလည်းစဉ်းစားရမယ်ကိစ္စဖြစ်ပါတယ်အနာရှိရဲ့လက်နက်ရှိရဲ့လူတွေကအထင်တိုင်းမလုပ်
ဘင်းဘူးဆိုတာဖိတ်အရေးကြီးတဲ့သင်္ကန်းကတော့အမှန်တကယ်ရလဲရရင်ရှင်းတယ်လို့ထင်တာ။ဒါတင်တယ်လို့နည်းနည်းအဟန့်လေးပေါ့။ဒီလိုလုပ်ရင်တော့နိုင်ငံတကာဆိုတာစောင့်ကြည့်နေမှာမဟုတ်ဘူးလား။ကိုယ်အိမ်ထဲမှာတွေ့ရှိတယ်လို့လုံချင်တာလုပ်လိုက်ရတဲ့အတွက်လည်းမရဘူး။အိမ်ကြီးနားချင်းကတောက်တိုင်လို့ရှိရင်လည်းအနည်းနဲ့အများတော့လာကြည့်တဲ့အချိန်မှာတွေ့ထွက်တန်ရုပ်ဖြစ်နေရင်တော့ပ
ဒီကြောင့်ဆက်ကိုသင်ခန်းစာယူပြီးတော့ဘယ်လောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာတော့ကျွန်တော်တို့ဆက်ပြန်ရအောင်။ဒီကအဲ့ဒါပဲမျှော်လင့်ပါတယ်။တကယ်လည်းမြန်မာနိုင်ငံဟာလူခွင့်ရေးရဲ့စက်ချိုးပါမှုတွေဒီကြက်ကြက်ခြင်းမကဘူးတခြားကိစ္စတွေမှာလည်းအများကြီးရှိနေတယ်။တရားစီရင်ရေးမမှန်ကန်တာတွေဖောက်လွှတ်ဖောက်ပြန်ဖြစ်နေကြတဲ့အလုံးဟာဒီမှာတခန့်ရပ်ပြီးတော့ဒီဆက်
်